တာရှင်များရှင်အားလုံးသိကြတဲ့အတိုင်းအခုဆိုရင်မြန်မာနိုင်ငံလွတ်လပ်ရေးရအောင်ဆန်းဆန်းတမန်စူးစမ်းပေးခဲ့ကြတဲ့ဗိုလ်ချုပ်အောင်ဆန်းအပါအဝင်ခေါင်းဆောင်ကြီးတွေလောက်ကျန်တက်ဖြတ်ခံခဲ့ရတာ82နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းတို့တွေဟာသူတို့အသက်ဆုံးအားထုတ်ပြီးတော့ဆောင်ကျင်းပေးခဲ့တဲ့လွတ်လပ်ရေးရဲ့အရာတာကိုမခံစားခဲ့ကြရပါဘူး။သူတို့လောက်ကျန်ခံရပြီးနောက်တစ်နှစ်1948ခုနှစ်မှာဗြိတိသျှဆိုရစီကလွတ်လပ်ရေးရခဲ့ပြီးတဲ့နောက်မြန်မာနိုင်ငံဟာနိုင်ငံရေးခေတ်ပေါင်းစနစ်ပေါင်းများစွာကိုရင်ဆိုင်ကျော်ဖြတ်ခဲ့ရပြီးအကြာမြင့်ဆုံးဖြတ်ကျော်ခဲ့ရတာကတော့စစ်အုပ်ချုပ်ရေးစနစ်ဖြစ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းတို့ကြာဆုံးခဲ့တဲ့နေ့ကိုအာဇာနည်နေ့အဖြစ်သတ်မှတ်ပြီးနှစ်စဉ်နိုင်ငံတော်အခမ်းအနားအဖြစ်ဝမ်းနည်းစိတ်နဲ့ဂုဏ်ပြုကျင်းပခဲ့ပေမဲ့စစ်အုပ်ချုပ်ရေးခေတ်ရဲ့နောက်ပိုင်းနှစ်တွေမှာတော့အဲ့ဒီအခမ်းအနားကွယ်ပြောက်ခဲ့ရပါတယ်။အာဇာနည်နေ့ဝမ်းနည်းအုပ်အော်ဆွဲတံစိတ်သုံးခဲ့ပြီးတော့ကျောင်းသင်ကန်းစာတွေမဂ္ဂဇင်းစာမျက်နှာတွေအပေါ်ကနေဗိုလ်ချုပ်အောင်ဆန်းနဲ့အာဇာနည်ခေါင်းဆောင်ကြီးတွေရဲ့အကြောင်းအရာတွေပျောက်ကွယ်ခဲ့ရပါတယ်။အဲ့ဒီအတွက်ရလက်ကတော့နောက်ပိုင်းမျိုးဆက်တွေဟာအာဇာနည်ခေါင်းဆောင်ကြီးတွေဆိုတာဘယ်သူတွေလဲ။အာဇာနည်နေ့ဆိုတာဘာလဲတိတိချာချာမသိတော့တာပါပဲ
။အာဇာနည်နေ့ဆိုတာဟိုဗိုလ်ချုပ်အောင်ဆန်းလောက်ကျန်ခံရနေ့ဟုတ်လား
။အဲ့ဒီအာဇာနည်ကြီးတွေကိုဘယ်သူကလောက်ကျန်နေဆိုတာရောသိလား
။မသိဘူး
။အာဇာနည်ခေါင်းဆောင်ကြီးတွေကဘလောက်တိုင်းပြည်အတွက်အရေးကြီးတယ်ဆိုတာသာကြဘူးနားဝရှိထားတာရှိလ
ား။မကြဘူး။
အဲ့တော့အခုအာဇာနည်နေ့အကြောင်းအရင်အထက်ပို့ပြီးသိချင်တဲ့စိတ်ကလေးပေါ်မသွားဘူးလား
။နည်းနည်းတော့သိမှသာပ
ါရဲ့။ရန်ကုန်မြို့မှာနေထိုင်တဲ့တတ္တမရန်ကျောင်းသားလေးမောင်မိုးသားထက်ဆန်ပြောပြသွားတာပါ။ပြင်ဦးလယ်မှာနေထိုင်တဲ့နဝမာရန်ကျောင်းသားမောင်ကောင်းခန့်မောင်ပြောပြတာကိုလည်းနားဆင်ကြည့်ပါရှင်
။အာဇာနည်နေ့ကမြန်မာနိုင်ငံလွတ်လပ်ရေးရအောင်ဂျူပန်ပေးခဲ့တဲ့အာဇာနည်ကြီးသုံးပါးရဲ့နေ့ကိုအဲ့လိုထားလိုက်တာ။အာဇာနည်ကအကိုရောက်ကိုချိုးအောင်ဆန်းရင်ဥပဝင်မမခိုင်အဒီတော့ဥပချိုရယ
်သူတို့တွေဟာအာဇာနည်နေ့ဆိုတာကိုရရရရမသိတော့တဲ့အတွက်တကယ်လို့များတိတိချာချာသိခဲ့ရင်ဘလို့အကျိုးတွေရှိမလဲဆိုတဲ့မေးခွန်းကိုလည်းမေးကြည့်မိပါတယ်အဲ့ဒီအခါမှာမောင်ကောင်းခန့်မောင်က
နိုင်ငံကိုချစ်တဲ့စိတ်တွေကိုယ်နိုင်ငံကိုကာကွယ်ခြင်းနဲ့စိတ်တွေအာဇာနည်စိတ်တွေရမယ်လို့ထင်တယ်
အဲ့မေကွန်းကိုပဲ AR တိုင်းမူပင်မြို့နယ်လူပေါင်းတစ်ပါတီဥက္ကဋ္ဌဟောင်းဦးမိုးထက်အောင်ခေါ်ဦးဆိုးပေရဲမောင်ကိုမေးကြည့်တော့သူကအခုလိုဖြေပါတယ်
။ဒါလုံကမူခံရတယ်ဆိုတာဒီနိုင်ငံကြီးမှာတိုင်းပြည်တော်မဖြစ်တဲ့ကိစ္စကြီးကိုကြုံရခဲ့ရတာပေါ့။အဲ့တော့မဖြစ်တဲ့ကိစ္စကြီးကိုတိုင်းပြည်အနာဂတ်တွေဒီဘောက်ဖို့အတွက်သင်္ကန်းစာဒီဖို့အတွက်ဒါအကောင်းဆုံးအဖန်နိုင်ရခဲ့ကြမှာပေါ့။ကြာလို့ရတဲ့ပုဂ္ဂိုလ်ကြီးတွေရဲ့ကျေးဇူးတရားတွေကိုလည်းအများအားအမှတ်တရသတိပြပြီးတော့မှအဲ့လိုတော့ပဲပြေးသွားတဲ့အတွက်တို့တွေကပူပြီးတော့မှတိုင်းပြည်တို့တွေကတို့တွေကြောင်းတဲ့ပူပြီးကြိုးစားဒီဆောက်တဲ့လေဆိုတဲ့စိတ်တွေကအပေါ်မှာပူပြီးတော့မှဟိုပေါက်ပါဆင်းလာပါလေ
။နှစ်ပေါင်းများစွာအာဇာနည်နေ့ကိုအမှောင်ချခံထားရကနေ2015ခုနှစ်နောက်ပိုင်းမှာတော့ဗိုလ်ချုပ်အောင်ဆန်းအကြောင်းစာအုပ်တွေအများအပြားရေးသားလာကြတာတွေ့ရပါတယ်။ဗိုလ်ချုပ်အောင်ဆန်းကိုကြီးညိုလေးစားသူတွေကဗိုလ်ချုပ်အကြောင်းရုပ်ရှင်ရဲ့လို့ဖြစ်မြောက်အောင်ကြိုးပမ်းလာကြတယ်လို့အခုလို82နှစ်မြောက်အာဇာနည်နေ့နီးလာချိန်မှာဗိုလ်ချုပ်ဆန်းနဲ့ပတ်သက်ပြီးအဆူညံဆုံးကြားလာရတာကတော့ဗိုလ်ချုပ်ကြေးရုပ်စိုက်ထူရေးနဲ့ပတ်သက်တဲ့သတင်းတွေဖြစ်ပါတယ်။အဲ့လိုသတင်းတွေဆူညံနေချိန်နဲ့တိုက်ဆိုင်ပြီးကြားရောက်တဲ့အာဇာနည်နေ့နဲ့ပတ်သက်လို့မှတ်ချက်တစ်ခုပြောပြပေးဖို့တောင်းဆိုတော့စာရေးဆရာညီဘူးလေးကအခုလိုပြောခဲ့ပါတယ်
။ဒီအာဇာနည်ကြီးတွေအပေးဆိုတာလောက်ကြံခါဆိုတာဝင်နေစရာကောင်းတယ်။အဲ့တော့တမျိုးတွေ့ရင်သူတို့အတိဆိုတာကောင်းမြန်ဟောဗျာ
ဘာလို့ပြောတာလဲဆရာ
ဘုံဘုံသူတို့စားစရာရှိတော့ကိုကြီးစားပြီးတော့ရံဖြူစရာရှိတော့သူများကိုရံပြီးတဲ့ကိုစားပြီးတဲ့လူနဲ့တွေ့နေအောင်ပ
ါဗိုလ်ချုပ်ကြီးရုပ်တွေစိုက်ထူတာနဲ့ပတ်သက်ပြီးဆရာညီမလေးကအခုလို့ဆက်ပြောပါသေးတယ
်သူတို့လည်းမခံတော့မဆိုင်စေဘူးတကယ်တံပိုးထိုင်တကြံလာတဲ့ပြင်သားရှင်ရဲ့လောက်ကြောက်အခုတော့မတူသေးဘူးနောက်အနှစ်ပြာကျရင်တူပါလိမ့်မယ်ကွာဆိုတော့မျိုးဝင်နေဖို့ကောင်းအပြိုင်ဆိုင်တမျိုးနဲ့နှစ်ခုဖြစ်ရတယ်ပဲမကောင်းပါဘူးသူကြည့်ရတာကြောက်ရွံ့ရမယ်လို့မကောင်းပါဘူး။တခြားကိစ္စအပေါ်ဝင်ဖို့တော့စဉ်းစားနေမယ့်ပြည်ကိစ္စပေါ့။ဒီတကယ်အနှစ်သာရပါလေလို့ကြောက်ရွံ့ပေါ်ရမယ်သိရင်လို့ကြောက်ရွံ့
။စာရေးဆရာဂျိုဇော်ကတော့အာဇာနည်နေ့ကျင်းပခွင့်မရှိရကလွတ်လပ်လပ်လပ်ကျင်းပနိုင်လာတာကိုရောဗိုလ်ချုပ်ကိုကြီးညိုကြတဲ့အတွက်ဗိုလ်ချုပ်ရုပ်ထုတွေစိုက်ထူဖို့ကြိုးစားတာကိုရောအကောင့်ဘက်ကကြည့်မြင်တဲ့အကြောင်းပြောပါတယ်။ဒါပေမဲ့လိုရာထက်ပုံနေတာတွေကိုထိမ့်ဖို့နဲ့လုပ်မယ်ဆိုရင်လည်းတကယ်ကြီးညိုလေးစားရာရောက်ဖို့ဥပညာမြောက်အောင်ဖန်တီးကြဖို့လိုကြောင်းလဲဆွေးနွေးပါတယ်။တကယ်တော့သမိုင်းတစ်ခုဆိုတာအခမ်းအနားမကျင်းပရစာအုပ်ထဲထည့်မရရဲလို့တားမြစ်ပြီးတော့ဖျောက်ဖျက်ထားလို့မရတယ်လို့ပါဇက်နဲ့ဇလန်းစင်ဖန်တီးကြည့်လို့လည်းမရပါဘူး။တကယ်ဖြစ်ပျက်ခဲ့တာကသာသမိုင်းအဖြစ်ကျန်နေမှာဖြစ်ပြီး တမိုင်းကိုရေးတဲ့သူတွေတမိုင်းမှာနာမည်ကောင်းနဲ့တွင်ကြံနေတဲ့သူတွေကိုချစ်ရရောက်ဖို့ဆိုတာကလည်းရုပ်ထုတိဆောက်ထားရုံတသက်နဲ့အကျိုးမရှိပါဘူးဒီကနေ့ကြာရောက်တဲ့အာဇာနည်နေ့မှာအာဇာနည်ကောင်းဆောင်ကြီးတွေကိုချစ်ရလေးစားတန်ဖိုးထားရရောက်တဲ့ဤတွေကတခုကိုဥပမာပေးပြောပြတဲ့စာရေးဆရာဂျိုဇော်ရဲ့စကားလေးနဲ့အဆုံးသတ်ပါရစေရှင
်ကျွန်တော်ဘုရားဘာသာမှာမြတ်စွာဘုရားခိကပေါ်တယ်မြတ်စွာဘုရားကိုကြည်ညိုတဲ့ယဟန်တပါးရှိတယ်ဗျာဝက်ကလေးဒီဝက်ကလေးကမြတ်စွာဘုရားကိုတအားကြည်ညိုတာသူကတအားချစ်တာဘလားတောင်ချစ်တယ်လို့ဆိုရင်မြတ်စွာဘုရားပွဲရှိတဲ့တရားဝဲမှန်များမှာသူချစ်တဲ့တဲ့ကနေမြတ်စွာဘုရားကိုခူးပြီးတော့မှမြတ်စွာဘုရားရဲ့32ပါးသောလက္ခဏာတော်ကြီးနေတယ်ကိုသံတော်ရှင်းပါးကိုသူနားထောင်ပြီးကြည်ညိုတယ်မြတ်စွာဘုရားရဲ့ရောင်ကြီးတော်60ကိုကြည်ညိုပြီးတော့ခဲ့ရလို့သူကတရားဝဲတဲ့လူရှင်းဆုံးကနေသွားပြီးတော့ကြည်ညိုနေတော့ကြတော့မြတ်စွာဘုရားနောက်တော့မနေစားတော့ဘာပြောလို့ဆိုတော့ယောဓမ္မံပတ္တိသောမံပတ္တိတကောတော့ငါရုပ်ခန္ဓာကြီးကိုဘလောက်ပဲမင်းကြည်ညိုကြည်ညိုနေနေမင်းကငါတရားကိုမကြည့်မနေတာကလည်းတလို့မင်းငါ့ကိုမမြင်ဘူးတဲ့ငါနဲ့အဝေးကြီးအစွန်ကြားမှာနေပေမဲ့ငါတရားကိုကြည့်နေသူကလည်းငါ့ကိုမြင်နေတဲ့ဝဲကြီးရလို့ဆိုမှကျွန်တော်အဲ့ဒီအဆုံးမလေးကိုဒီနေရာမှာမနိုင်ရှင်ကောင်းပေမဲ့ကျွန်တော်ကရှင်ပြီးတော့စဉ်းစားကြည့်တော့ကျွန်တော်တို့လည်းဘုရားကိုချစ်တယ်ဆိုလို့ရှိရင်ဘုရားကိုကြည်ညိုတယ်ဆိုလို့ရှိရင်ဒီရုပ်တုကြီးတွေဂုံရင်ကြီးတွေကိုကျွန်တော်တို့ရုပ်ဖတ်ကလေးစဉ်ကြည့်နေုံလေးပြုရင်အကောင်းဆုံးချစ်ရတော့မရောက်ဘူးကြကျွန်တော်တို့အကောင်းဆုံးချစ်ရရောက်ဖို့ဆိုရင်ဘုရားလိုပဲမိမိကိုယ်ကိုဒီထမြက်လာအောင်ဒီသွေးတွေတိုးတက်လာအောင်အုံနောက်ကိုသွေးရတယ်လို့ဖြောက်မှတ်လာအောင်ရိုးသားပြူစင်းလာအောင်ကတ္တရူပေခွာနေအောင်လို့ကျွန်တော်တို့နှလုံးသားကိုလည်းဆေးရမယ်။ဆရာမကလည်းကျွန်တော်တို့ကဘုရုပ်ကိုဖြည့်ရရောက်မယ်လို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ်ဗျာ။